ိုင်ငံပေါင်း34နိုင်ငံပါဝင်တဲ့ဝင်ရင်စောင့်ကြည့်ရေးဆိုင်ရာ Open Skies Treaty သဘောတူညီချက်ကနေ American ပြည်ထောင်စုကတနင်္လာနေ့မှာတရားဝင်နှုတ်ထွက်လိုက်ပြီးဖြစ်ပါတယ်ရုရှားဘက်ကသဘောတူညီချက်ပါစီးနင်းစည်းကမ်းတွေကိုထပ်တလဲလဲချိုးဖောက်နေတယ်လို့အမေရိကန်ကဆက်ဆွဲပြီး18နှစ်ကြာပါဝင်ခဲ့တဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။လက်နက်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ Open Skies Treaty ကနေအခုလိုနှုတ်ထွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပါတယ်။2020နိုဝင်ဘာ22ရက်နေ့မှာနှုတ်ထွက်မှုစတင်တက်ရောက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်လို့တဲ့ဆန္ဒရှိကြောင်းနိုင်ငံသားရေးဝန်ကြီး Mike Pompeo ကမေလ27ရက်နေ့မှာအကြောင်းကြားခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံသားရေးဌာနကတော့အခုလိုနှုတ်ထွက်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုရှုံချခဲ့တာပါ။1992ခုနှစ်မှာလက်မှတ်ရေးထိုးပြီး2002ခုနှစ်မှာစတင်တက်ရောက်ခဲ့တဲ့ဒီသဘောတူညီချက်ကနေအဖွဲ့ဝင်34နိုင်ငံအနေနဲ့တခြားဖွဲ့ဝင်နိုင်ငံတွေရဲ့စီးရေးလုံဆောင်မှုတွေနဲ့စစ်တပ်ဆိုင်ရာအချက်အလက်တွေရယူဖို့အတွက်အဲ့ဒီနိုင်ငံတွေရဲ့ပိုင်းနက်ပေါ်မှာတောရောက်ထောက်လန်းခွင့်ပေးထားတာဖြစ်ပါတယ်။